မြန်မာအစိုးရတာဝန်ရှိသူတွေအရဖက်အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်တွေပါဝင်တဲ့ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီဟာကြောင်မြတ်မူဝါဒပေါ်ထွက်လာဖို့အမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့မြကြီးနာ၊မုံရွာ၊မန္တလေး၊မုတ်ကုတ်စားတဲ့မြို့တွေမှာအလုံယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကရလာတဲ့ညှိနှိုင်းမှုအခြေအနေတွေကတော့ဒီကနေ့မေလ29ရက်ရှန်ကုန်အမေရိကန်စင်တာမှာပြောဆိုခဲ့ကြတာပါ။ဒီမူဝါဒဟာကြောင်မြတ်ကဏ္ဍမှာပါဝင်ဆွေးနွေးနေသူအားလုံးအတွက်မျက်မျက်တတအကျိုးရှိနိုင်မယ့်မူဝါဒတရားဖြစ်လာနိုင်ကြောင်းဒီကနေ့ပါဝင်ဆွေးနွေးခဲ့သူတွေကပြောပါတယ်။ကိုစောထက်ကတင်ပြထားပါတယ်ရှင်
။ကြောင်မြတ်ကဏ္ဍနဲ့ဂျင်းနာနဲ့သွားတုံးွေလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံအတွက်အကြီးကဝင်ငွေရနေတဲ့လုပ်ငန်းတွေဖြစ်တယ်လို့ဝင်ငွေထုတ်ငွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုနည်းတယ်လို့ဝေဖန်ခံရပါတယ်။ဒါကြောင့်လည်းဒီပုံမွေးဆိုင်ကြောင်မြတ်ကဏ္ဍအထောက်အကူပြုကော်မတီရဲ့ကြောင်မြတ်မူဝါဒဟာလွှတ်တော်မှာရေးဆွဲနေတဲ့ကြောင်မြတ်နည်းဦးတွေကိုမူဝါဒအရအကြီးကထောက်အကူဖြစ်နိုင်ဖို့မျှော်လင့်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းတွေကိုလည်းအမေရိကန်အစိုးရကကူညီပံ့ပိုးနေတာပါ။ကြောင်မြတ်မူဝါဒမူကြားပေါ်ထွက်လာရင်ပွင့်လင်းမြင်သာမှုတွေပူရှိလာနိုင်တယ်လို့ဒေသခံတွေအတွက်လည်းအကျိုးရှိလာဖို့မျှော်လင့်ကြောင်းကြောင်မြတ်မူဝါဒပေါ်ထွန်းရေးအထောက်အကူပြုကော်မတီတွဲဖက်အတွင်းမှုဖြစ်တယ်လို့အမေရိကန်ခြေဆိုင်သဘာဝအသံသတ္ထိန်သိမ်းရေးအဖွဲ့ NRDI ရဲ့ဌာနကိုယ်စားလှယ်ဦးမော်ထွန်းအောင်က VOA ကိုပြောပါတယ်
။ကြောင်မြတ်ကဏ္ဍကနေကျွန်တော်တို့အခွန်အာဏာငွေတွေဘယ်လောက်ထိရနေလဲဆိုတော့ပြည်သူတွေပိုပြီးသိလာမယ်။နောက်တစ်ခုကကျွန်တော်တို့ဒီ downstream industry လို့ကျွန်တော်တို့ပြောရပေါ့နော်။နောက်ပိုင်းဒီလက်ဝဲရံရောင်းချတာတွေနောက်ဖြတ်သွေးပေါ့နော်။အဲ့လိုမျိုးဟာတွေမှာကျွန်တော်တို့တိုးတက်လာဖို့မျှော်လင့်ပါတယ်။အထူးသဖြင့် data ခန့်တွေပေါ့နော်။ data ခန့်တွေရဲ့စာဝတ်နေရေးနဲ့ဒီကြောင်မြတ်ကဏ္ဍကနေထောက်ကူပေးနိုင်မှုပိုင်းမှာတိုးတက်လာဖို့ကျွန်တော်တို့အထူးသဖြင့်မျှော်လင့်တယ်
။ဒီမူဝါဒတွေတဲကအကြံပြုချက်တွေတိုင်းလုပ်မယ်ဆိုရင်ကြောင်မြတ်တရားမဝင်ထွက်ရှိတဲ့ကိစ္စတွေလည်းလျှော်သွားနိုင်ပြီးဘဏ္ဍာငွေတိုးလာနိုင်တယ်လို့ကြောင်မြတ်ဈေးကွက်ပြည်တွင်းမှာဖြစ်လာဖို့တွန်းအားပေးနိုင်ကြောင်းဦးမော်ထွန်းအောင်ကပြောပါတယ်။နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ရဲ့2016စက်တင်ဘာလအမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့တမတအူဘားမားနဲ့ဆွေးနွေးပြီးကြောင်မြတ်ကဏ္ဍပွင့်လင်းမြင်သာမှုအတွက်လည်းထည့်သွင်းဆွေးနွေးခဲ့ပြီးတဲ့နောက်ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီကိုအကောင့်တဲ့ဖော်ဖွဲ့စည်းခဲ့ရလဲဖြစ်ပါတယ်။မြန်မာနိုင်ငံမှာကြောင်မြတ်ရဲနာဥပဒေကို2019ခုနှစ်ကအသိပြသခဲ့ပေမဲ့ဤဥပဒေမထွက်လာသေးပါဘူး။အခုဆွေးနွေးကြရဲ့ကြောင်မြတ်မူဝါဒမူကြမ်းကိုသက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြထားပြီးတော့အဲ့ဒီအပေါ်မူတည်ပြီးဥပဒေပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့မူဝါဒအထောက်အကူပြုကော်မတီအတွင်းရင်းမှုအဖွဲ့ဝင်ဟန်ဝန်းမုံတန်ကပြောပါတယ်
။နောက်ပိုင်းကျွန်တော်မူဝါဒအတီးဖြစ်ပြီးတဲ့နောက်ပိုင်းကျရင်ဒီဥပဒေကိုထပ်ပြီးတော့မှကျွန်တော်မူဝါဒနဲ့ပူပြီးကိုက်ရင်အောင်ပြန်ပြီးတော့မှဥပဒေမူမှန်တဲ့အပိုင်းတွေလည်းချက်လုပ်ကောင်းလုပ်ရလိမ့်မယ်လို့ယူဆတယ်။ဆိုတော့နောက်တစ်ချိန်ကျရင်ဥပဒေကောဤဥပဒေအကုန်လုံးကကျွန်တော်တို့မူဝါဒနဲ့တွားပြီးတော့မှတနည်းတစ်ခါဖြစ်တာလို့အဲ့လိုမျိုးမရှိဘဲနဲ့မူဝါဒရဲ့အောက်ကနေပဲပူပြီးကိုက်ရင်အောင်တို့ပြုကျင်နာတွေလုပ်မယ်လို့တော့ကျွန်တော်ယူဆပါတယ်။
အနေဒီဆိုရလက်ထက်မှာ1995 2003 2016ခုနှစ်တွေမှာပြသန်းခဲ့တဲ့ကြောင်မြတ်ဥပဒေတွေကိုဖျက်သိမ်းခဲ့ပြီးအမျိုးသားစစ်တော်တဘာဝပင်ရဇာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းကော်မတီကမြန်မာကြောင်မြတ်ရဲ့နောက်ဥပဒေကို2019မှာအသစ်ပြန်ပြီးရေးဆွဲခဲ့တာပါ။ကြောင်လွန်မှုတချို့ရှိခဲ့ပြီးဇန်နဝါရီအလုံးကသမ္မတဦးသိန်းစိတ်လက်ထက်ဥပဒေတိုင်းပဲဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်စနိုင်းတပိုင်းကြောက်တူဖော်အသက်မွေးနေကြတဲ့အခြေခံလူသားပြည်သူအများစုကမကြည်နပ်လို့ဆန္ဒထုတ်ပေါ်မှုတွေလည်းရှိခဲ့ပါတယ်။